မဒီလူခွင့်ရေးဆွေးရတာဟာတမတယောက်တည်းအတွက်မဟုတ်ပါဘူးအားလုံးရဲ့အောင်ပွဲခံတဲ့သူဖြစ်တဲ့အတွက်အားလုံးနဲ့ထပ်တူချမ်းမြေ့ကျမဝမ်းသာကိုရင်ပြပါတယ်လို့ကျမပြောချင်ပါတယ
်လူခွင့်ရေးနဲ့ဒီမိုကရေစီရေးတက္ကသိုလ်ဆောင်6ခုဂျွန်ဟမ်ဖရီလွတ်လပ်ရေးဆီရှင်အသက်34နှစ်အရွယ်ထပ်မနိုင်ကြီးဝသူလေးမဆုစုတွေကကနေဒါနိုင်ငံရဲ့အမြင့်ဆုံးလူခွင့်ရေးဆုချီးမြှင့်ခံရကြောင်းဩဂုတ်လ30ရက်နေ့မနေ့ကသတင်းကြားခဲ့ပြီးတဲ့နောက်အခုလို VOA မြန်မာပိုင်းဌာနကိုပြောကြားသွားတာပါရန်ကုန်တိုင်းထပ်မနိုင်ကြီးဝသူကြီးပါဝင်ဒေသခံအာဏာပိုင်တွေကို1990ခုကပြဋ္ဌာန်းခဲ့တဲ့တရားဓမ္မလိုအားပေးခိုင်းစေမှုဆိုင်ရာဥပဒေချိုးဖောက်မှုနဲ့ပတ်သက်လို့တရားဆွဲဆိုခဲ့ရမှာပြည်ထောင်စုကတရားသူကြီးကနေအဲ့ဒီချိုးဖောက်သူတွေကိုထောင်တာရှစ်လစီရင်ခဲ့တာဖြစ်ပါတယ်။မဆုစုနွေးဟာအထမလုံအားပေးခိုင်းစေမှုကိုလက်မခံနိုင်တာကြောင့် ILO ခေါ်အပြည်ပြည်ဆိုင်ရာကမ္ဘာလူ့သမအဖွဲ့ချုပ်ကြီးကိုတိုင်ကြားပြီးခုလိုဒေသခံအာဏာပိုင်တွေကိုရေးယူနိုင်တဲ့အထိစွန့်ဆောင်ခဲ့မှုအတွေ့သူမကိုတတိတပုံအာဏာပိုင်တွေကတုံ့ပြန်တဲ့အနေနဲ့ရန်ကုန်ခရိုင်တရားရုံးတရုံးကပုံမှန်294မချေမငန်းပြောဆိုမှုပုံမှန်506ချင်းချောက်မှုတွေနဲ့တရားဆွဲဆိုခဲ့ပြီးတက္ကသိုလ်65ခုအောက်တိုဘာလ23ရက်နေ့ကသူမဟာအင်းစိန်အချင်းတောင်တမထောင်တန်း18လကြာခံခဲ့ရပါတယ်။ဒါပေမဲ့မြန်မာစစ်စိုးရပေါ်အဓိက ILO နဲ့နိုင်ငံတကာရဲ့ဖိအားပေးမှုကြောင့်အင်းစိန်ထောင်တွင်းလူရဲမစီသေးပဲ9လနီးပါးကြာခံခဲ့ပြီးတဲ့နောက်ဒီနှစ်ဇွန်လဆော့ဆော့ပိုင်းကမဆုစုနွေးဟာပြန်လွတ်လာခဲ့သူဖြစ်ပါတယ်။နှလုံးရောဂါဝေဒနာရှင်ဖြစ်ပေမဲ့နှလုံးရည်ပြေဝါလာတဲ့တတိရှင်မဆုစုနွေးကိုဒီနှစ်ဆုရှင်ဖြစ်အမိတင်သွင်းခံရသူတွေတရားကြောကြားကဂျွန်ဟမ်ဖရီလူခွင့်ရေးဆုကောမဒီဘုတ်ဖွဲ့ဝင်တွေကပြက်ပြက်သားသားရွေးချယ်လိုက်တာဖြစ်တယ်လို့ဆုကောမဒီဥက္ကဋ္ဌဂျွန်လူဝီရောယ်ကပြောပါတယ
် They decided this year that Susunye was
ဒီနှစ်ဘုတ်ဖွဲ့ကဆုစုနွေးကိုရွေးချယ်လိုက်တာကတော့ဆုစုနွေးဟာမြန်မာနိုင်ငံမှာအရမလိုအပ်ပြီးခိုင်းစင်မှုနဲ့ပတ်သက်လို့မြန်မာအနာဘိုင်တွေကိုအကဲဆန်းရဲတဲ့တတိရှိတယ်ဆိုတာထင်ရှားတဲ့အထောက်အထားတွေကြောင့်ပါပဲဒီနှစ်မှာအတော်လေးထူးထူးခြားခြားရွေးချယ်ဖို့ကောင်းလာတဲ့အာဖရိကတောင်အမေရိကအာရှစတဲ့ကမ္ဘာအနှံ့ကအမြင်စင်းတင်သွင်းမှုတွေအတော်များများလက်ခံရရှိခဲ့ပါတယ်ဒါပေမဲ့ဘုတ်အဖွဲ့ဝင်တွေကစုစုနွေးကိုနောက်ဆုံးရွေးချယ်ခဲ့ကြပါတယ်ဒါဟာတိတ်ကိုကောင်းလာရွေးချယ်မှုလို့ကျွန်တော်ထင်ပါတယ
်ကနေဒါနိုင်ငံမက်ဂယ်တက်ကတို့မှဥပဒေပါမော့ခါဖြစ်ထမ်းဆောင်ခဲ့သူအပြင်နိုင်ငံတကာလူအခွင့်အရေးပဒိန်းရင်းစာရန်းကြီးရဲ့ပထမမူရန်းကိုပြင်ဆင်ခဲ့သူဂျွန်ပီတာစ်ဟမ်ဖရီကိုဂုဏ်ပြုတဲ့အနေနဲ့ဂျွန်ဟမ်ဖရီလွတ်လပ်ရေးဆုကိုချီးမြှင့်ခဲ့တာ73နှစ်ရှိသွားပြီဖြစ်ပါတယ်။လူအခွင့်အရေးနဲ့ဒီမိုကရေစီမြင့်တင်ရေးအတွက်သူမတူအောင်စွမ်းဆောင်ကြတဲ့ပုဂ္ဂိုလ်တွေဒါမှမဟုတ်အဖွဲ့အစည်းတွေကိုချီးမြှင့်တဲ့ဆုလည်းဖြစ်ပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုကိုခန့်နေရတဲ့မြန်မာနိုင်ငံရဲ့လက်ရှိကြက်တဲတွေအခြေအနေတွေအောက်မှာမဆုစုနွေးရဲ့ကျူပန်းမှုဟာဆုရှင်အတွက်တတ်မှတ်ထားတဲ့အရေးအသွေးတွေအလုံးပြည့်မိပါတယ်လို့လည်းကော်မတီဥက္ကဋ္ဌကပြောပါတယ်။ကနေဒါနိုင်ငံရဲ့အမြင့်ဆုံးလူအခွင့်အရေးဆုချီးမြှင့်ခံရတာဟာမြန်မာနိုင်ငံကခုတစ်ချိန်ပထမဦးဆုံးတော့မဟုတ်ပါဘူး။လက်ဆောင်မေတော်စည်းကမ်းမှာမြန်မာတိုင်းရင်ဒုက္ခသည်တွေနဲ့ပြောင်းရွှေ့အလို့သမားတွေရဲ့ကျန်းမာရေးကိုကူညီဆောင်ရွက်ပေးနေတဲ့စစ်နာရှင်ကရင်တိုင်းရင်သူဒေါက်တာစင်ဒီယာမောင်အပြင်နိုင်ငံရေးယုံကြည်ချက်ကြောင့်ထောင်ဒဏ်နှစ်ရှည်ကြာခံခဲ့ရသူရှစ်လေးလုံးမျိုးဆက်တဲ့ကျောင်းသားခေါင်းဆောင်မင်းကိုနိုင်တို့ဟာ1990ခုနှစ်ကဒီစုကိုပူတွဲချီးမြှင့်ခြင်းခံခဲ့ကြရတာဖြစ်ပါတယ်ခုလိုဒုတိယအကြိမ်မြန်မာနိုင်ငံသားတွေလူခွင့်ရေးစုချီးမြှင့်ခံရမှုနဲ့ပတ်သက်လို့ဥက္ကဋ္ဌမစ္စတာရော်ယ်က
ပြောမှာ is such a difficult place for human rights defender
လူခွင့်ရေးကာကွယ်ဆောင်ရှောက်သူတွေအတွက်မြန်မာနိုင်ငံကတော့အတော်လေးအခက်အခဲကြုံတွေ့ရတဲ့နိုင်ငံဖြစ်တယ်လို့ဆိုရပါလိမ့်မယ်။ဒါကြောင့်လည်းအရင်တုန်းကမြန်မာနိုင်ငံသားလူခွင့်ရေးလှုပ်ရှားသူတွေဟာဆုရှင်တွေအထိရွေးချယ်ခံခဲ့ရတယ်လို့ဒီနှစ်မှာလည်းကျွန်တော်တို့ထပ်ပြီးအသိအမှတ်ပြုနိုင်တဲ့အတွက်ကျွန်တော်တိတ်ကိုဝမ်းသာလှပါတယ်ဗျာ
။ဆုပေးပွဲကိုကနေဒါနိုင်ငံမွန်ထရီယယ်မှာပုံမှန်အဖြစ်နိုင်ငံတကာလူခွင့်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့ကျကျင်းပလို့ရှိပေမယ့်ဒီနှစ်မှာတော့စနေတနင်္လာခန်းတဲ့အတွက်ဒီဇင်ဘာလ9ရက်နေ့မှာစော်ပြီးကျင်းပဖို့ရှိတယ်လို့သိရပါတယ်။ဒီစုမှာကနေဒါဒေါ်လာ2000ကျပ်အပြင်ဆုရှင်အနေနဲ့ဆုလက်ခံပြီးလူခွေးရုံးကံမှုနဲ့ပတ်သက်လို့နိုးကြမှုရရှိစေဖို့ကနေဒါလွှတ်တော်အပြင်မြို့ကြီးအသီးသီးကိုလှည့်လည်ဟောပြောပွဲတွေကျင်းပဖို့အစီအစဉ်တွေရှိပါတယ်။ဒီနှစ်စုကိုဆုရှင်မဆုစုနွေးအနေနဲ့ကိုယ်တိုင်လာရောက်နိုင်ဖို့မျှော်လင့်တဲ့အကြောင်းလဲမစ္စတာရော်ယ်ကပြောပါတယ်။
Well, we hope to have her with us and be in a situation to return.
ကျွန်တော်တို့ကတော့ဆုစုနွေးအနေနဲ့ဆုပေးပွဲကို တက်လာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်အထူးသဖြင့်လက်ရှိအခြေအနေအောက်မှာသူဒီကိုလာပြီးသူ့နိုင်ငံကိုပြန်နိုင်ဖို့အရေးကြီးပါတယ်ဒါပေမဲ့ဒီလိုဖြစ်မလာနိုင်ဘူးဆိုရင်လည်းစုရှင်တူအနေနဲ့စုယူပြီးကနေဒါနိုင်ငံတခွင်ခရီးလှည့်လေဟောပြောပွဲတွေပြုလုပ်ဖို့အစီအစဉ်တွေအတွက်ရထားတဲ့ရန်ပုံငွေကိုမြန်မာနိုင်ငံလူအခွင့်အရေးအခြေအနေအကြောင်းနဲ့စုစုနွေရဲ့ရုံးကန်ကြိုးပမ်းမှုတွေအကြောင်းနိုင်ငံကလူကြောက်မှုရရှိရေးရည်ရွယ်လုဆောင်ပေးဖို့အစီအစဉ်တွေရှိပါတယ
်။စုရှင်မဆုစုနွေးနေနဲ့မြန်မာနိုင်ငံကိုအပြန်ခက်မှဆိုးတဲ့အတွက်ကြောင့်စုတက်ရောက်ယူနိုင်ဖို့မလွယ်တဲ့ကြောင်း VOA ကိုပြောခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တူဦးလည်းဖြစ်သူမဆုစုနွေးလူခွေးစုချင်းမြင့်ချင်းခံရတဲ့အကြောင်းသတင်းထွက်ပေါ်မှုကြောင့်မြန်မာဒီမိုကရေစီလှုပ်ရှားသူများကြားတုံ့ပြန်မှုအမျိုးမျိုးထွက်ပေါ်လာခဲ့ရမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကျော်ကွင်းရပုဂ္ဂိုလ်ဦးမြင့်သိန်းက
စုစုနွေးရတော့တကယ်ထိုက်တန်တဲ့အမျိုးသမီးတယောက်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူအသက်ရွယ်နဲ့သူ့ရဲ့ဒီဖြတ်သန်းလာတဲ့အနေအထားရဲ့ပြောရင်တိုးရတရားနေပြီးတော့ဒီလူခွင့်ရေးဆိုတဲ့လူသားအလုံးမှာရှိတဲ့ရှိတဲ့ခွင့်ရေးတရားအပေါ်မှာတတ်သိရှိရှိနဲ့တိုက်ပွဲဝင်ခဲ့တဲ့သူရဲကောင်းတယောက်ဖြစ်ပါတယ်။အဲ့ဒါကြောင့်ဘာပဲဖြစ်ဖြစ်ပေါ့လေဒါသူ့ကိုစံနမူနာထားပြီးတော့အခုဆိုလို့ရှိရင်ဗမာပြည်မှာရှိကြတဲ့အမျိုးသမီးတွေရောအမျိုးသားတွေရောဟာဒါစုစုနေဆိုလို့ရှိရင်ဒါသူ့ကိုစံနမူနာတယောက်အနေနဲ့သဘောထားကြတဲ့အနေအထားရှိပါတယ
်ဒီဇင်ဘာလ9ရက်နေ့ကျကျင်းပဖို့စီစဉ်ထားတဲ့စုပေးပွဲအခမ်းအနားကိုမြန်မာနိုင်ငံလူခွေးနိုးကြမှုရရှိစေဖို့အစီအစဉ်ဆောင်ရွက်ပေးခဲ့ကြတဲ့နိုဘယ်ငင်းကြံရေးဆုရှင်တောင်အာဖရိကဖုန်းတော်ကြီးဒက်စမင်တူတူနဲ့Check them out on Vaslav Havel လို့လည်းတက်ရဖို့ဖိတ်ကြားထားတယ်လို့ John Humphrey Luke Wee Company ကပြောခဲ့တယ်